မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားယာနဲ့ချီပြီးတော့ဗန်ကောက်မြို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရှိမှစုဝေးခဲ့ကြပါတယ်။ဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေအကြမ်းဖက်နှိမ်နင်းရကထိခိုက်သေဆုံးသူတွေအတွက်လည်းဆုတောင်းခဲ့ကြတယ်လို့လှုပ်ရှားမှုကိုဦးဆောင်သူတူဖြစ်တဲ့ကုဆိုင်က VOA ကိုပြောပါတယ်။
ကိုယ်ကျွန်တော်တို့ဒီနေ့တော့အထင်မှတ်တော့မာဒီမာကြဆုံးသွားတယ်ကျွန်တော်တို့ရဲ့ဒီဆိုတော့ဝန်ထမ်းချင်းထိမှတ်သွားတော့ပြီးတော့ဒီရန်ပတ်စီကိုလည်းကျွန်တော်တို့အမြန်ပုံပြီးနဲ့စလုံးကြီးနဲ့ပဲဖြစ်ဖြစ်ပေါ့ကျွန်တော်တို့အကူအညီပေးဖို့ကျွန်တော်တောင်းဆိုခဲ့ပါတယ်ကျွန်တော်တို့ဒီလိုတွေအလကားနေနဲ့အသက်ဒီထပ်မဆုံးဆုံးပြီးကျွန်တော်တို့ရဲ့အဓိကကြီးရဲ့ချက်ပေါ့နော်အများဆုံး action တွေကိုကျွန်တော်တို့ဒီမှာတောင်းဆိုရတယ်
လုံခြုံရေးတပ်ဖွဲ့တွေရဲ့နှိမ်နင်းမှုကြောင့်ဗုဒ္ဓဦးနေကလူပေါင်း38ယောက်ထက်မနည်းတည်ဆုံးခဲ့ရတာကြောင့်အာဏာသိမ်းပြီးနောက်သူတက်တန်ယူအများဆုံးနေ့အဖြစ်လဲကုလသမဂ္ဂကပြောဆိုထားပါတယ်